ိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့ MCA အပြည့်ရစာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်ဖွဲ့ကကိုယ်စားလှယ်တွေဒီကနေ့နေပြည်တော်မှာတွေ့ဆုံဆွေးနွေးရမှာဒေါအောင်ဆန်းစုကြည်ကဒီကြိမ်မှာငြိမ်းချမ်းရေးကိုအောင်မြင်အောင်လုပ်စေလိုတဲ့အကြောင်းနဲ့မအောင်မြင်ရင်နောက်တစ်ကြိမ်အတွက်ဆောင်စားရမယ့်အချိန်ဟာတိုင်းပြည်ထိခိုက်နေနိုင်မယ့်အချက်ကိုစဉ်းစားလိုတော့နောက်ခွန်ဆက်စကားမှာထက်သွင်းပြောကြားခဲ့ပါတယ်ဆွေးနွေးပွဲကတော့ဒီအားလုံးပါဝင်ရေးမှုကိုပဲဆက်လက်ညှိနှိုင်းခဲ့ကြပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့တနင်္ဂနွေပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် MCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းဟင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ရဲ့ညီချင်းရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ PPSD တို့ဟာဒီကနေ့မနေ့စင်နာရီကနေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်ဒီဆွေးနွေးပွဲရဲ့နှုတ်ခွန်းဆက်စကားမှာငြိမ်းချမ်းရေးလုပ်ငန်းစဉ်ရဲ့အဓိကလိုအပ်ချက်ဟာယုံကြည်မှုဖြစ်ကြောင်းယုံကြည်မှုရှိမှပြဿနာတွေကိုဖြေရှင်းနိုင်မှာဖြစ်ကြောင်းနဲ့ယုံကြည်မှုမရရင်စာချုပ်တွေချုပ်ဆိုထားပေမဲ့အဟောတိကံဖြစ်သွားနိုင်ကြောင်းဒေါ်ဆန်းစုကြည်ကပြောကြားခဲ့သလိုအခုအချိန်ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအောင်မြင်အောင်လုပ်ဆောင်စေလိုကြောင်းလည်းထည့်သွင်းပြောကြားခဲ့ပါတယ်။နိုင
်ငံနိုင်ငံရဲ့သမိုင်းကြောင်းစတာမရှိပါဘူး။အဲ့တော့ခွေးတစ်ခါလို့ပြောတယ်ဆိုရင်တန်မဆိုင်ပါလိမ့်ဒါပေမဲ့ဒါရမှာအခေါ်တိကဖြစ်သွားတဲ့အချိန်လူတွေရဲ့ဒီရှင်ချမ်းကြီးအဲ့တော့ဒီမှာတော့ဒါရမှာအခေါ်တိကဖြစ်သွားခြင်းဒီမှာရဲ့အချိန်ဒီမှာရဲ့ဒီမှာရဲ့ဒီရှားရမှာပါနေပုဂ္ဂိုလ်တွေနဲ့အရေးချင်းကိုအကောက်ကျဲခေါ်တိကဖြစ်သွားတယ်ဒါကြောင့်လို့ဒါတော့အောင်ရမယ်အောင်ရလို့နိုင်တယ်ဒီမှာနိုင်တာကအများကြီးကျိုးရှိတယ်ဒီကအမအမဆိုင်ရယ်နောက်ဘယ်တော့ပြောင်းတောင်းနေတဲ့အချိန်တွေမှာဆက်လက်နေတာလောက်ဒီကနေလာတယ်ဆိုတာကျွန်တော်ကျန်တာ
မြန်မာနိုင်ငံမှာငြိမ်းချမ်းရေးမရရှိတာကြောင့်ကမ္ဘာမှာသာမကဒေတာတွေမှာပါဖွံ့ဖြိုးတိုးတက်မှုနှောက်ကြခဲ့ရကြောင်းလည်းထောက်ပြခဲ့ပါတယ်။ဒီကနေ့ဆွေးနွေးပွဲမှာပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးမှာအဖွဲ့အစည်းအားလုံးပါဝင်ရေးကိုလည်းထည့်သွင်းဆွေးနွေးခဲ့တယ်လို့တိုင်းသာလက်နက်ကိုင်အဖွဲ့ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ဝင်ဦးခွန်မြင့်ထွန်းကပြောပါတယ
်။အဓိကကတော့ကျွန်တော်တို့ဒီ27ရာစုပင်လုံးညီလာခံကိုချောမောအောင်မြင်စွာကျင်းပနိုင်ရေးနဲ့ဒီ NCA ပြဋ္ဌာန်းချက်တွေကိုအကောင့်ထဲပေါ်ဆောင်ရွက်တဲ့အခါမှာကျွန်တော်တို့ဒန်းလူကြီးတို့ပူးတွဲပြီးတော့အကောင့်ထဲပေါ်နိုင်ရေးအတွက်ကိုအဲ့ဒါကိုအဓိကဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒီအားလုံးပါဝင်မှုအတွက်ကတော့ဒီလက်မှတ်မရေးထိုးသေးတဲ့သူတွေပါဝင်ရေးအတွက်ကိုပေါ့လေ NCA ရဲ့ပြဋ္ဌာန်းချက်တွေအတိုင်းဆောင်ရွက်တဲ့အခါမှာကျွန်တော်တို့ NCA ရဲ့ပြဋ္ဌာန်းချက်တွေကိုအတိတ်ပဲခွင့်ဆိုတဲ့အခါမှာကျွန်တော်တို့သဘောထားကြီးကြီးနဲ့ဒီခွင့်ဆိုဆောင်ရွက်ကြဖို့လည်းတောင်းဆန်းစတီကပြောကြားခဲ့ပါတယ်။အဲ့တော့ကျွန်တော်အားလုံးပါဝင်မှုကိုတော့ဒါကိုတော့အခြေခံထားပြီးတော့ကျွန်တော်ဆွေးနွေးညှိနှိုင်းခဲ့ကြပါဟုတ်ကဲ့
လောလောဆယ်မှာတော့တိုင်းသားလက်နက်ကိုင်အဖွဲ့တွေတဲက NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့၈ဖွဲ့နဲ့လက်မှတ်မထိုးသေးတဲ့၁၀ဘွဲ့လောက်ပါဝင်တက်ရောက်ဖို့ရှိနေပြီးတအန်းခေါ်ပလောင်ကိုကန်းနဲ့ AA ခေါ်ရခိုင်လက်နက်ကိုင်အဖွဲ့တွေပါဝင်ရေးကတော့တိကျတဲ့သဘောထားထုတ်ပြန်တာမရှိသေးပါဘူးအင်ကာနေကတော့2015ရွေးကောက်ပွဲမှာလွတ်တော်တရရက်မှာအရွေးချယ်မခံရတဲ့နိုင်ငံရေးပါတီ89စာကိုယ်စားလှယ်5ဦးတက်ရောက်ဖို့ရွေးချယ်ရမှာတော့နိုင်ငံရေးပါတီ90ကလက်မခံခဲ့ပါဘူး